မလေးရှားနိုင်ငံမှာတရားမဝင်နေထိုင်နေတဲ့သူတွေကိုဒီဇင်ဘာလ30ရက်နေ့နောက်ဆုံးထားပြီးတော့နိုင်ငံတွင်းကနေထွက်ခွာသွားဖို့အတွက်ပေါ့နော်မလေးရှားအစိုးရကအကြေညာချက်ထုတ်ပြန်ထားတယ်လို့သိရပါတယ်ရှင့်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမလေးရှားနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေပေါ့မှာရောဘယ်လိုရိုက်ခတ်မှုတွေရှိနေလဲရှင
့်ဟောအဲ့ဒီစာကတော့ကျွန်တော်တရားဝင်ကြီးညာတာတော့မထွက်သေးဘူးခင်ဗျာဒါတွေကဟိုနှစ်စင်းနှစ်တန်းရတော့ဒီဇင်ဘာ30ရက်နေ့ကိုနောက်ဆုံးထားပြီးတရားမဝင်နိုင်ငံသားတွေထွက်ဖို့ဆိုတာတော့သူတို့အမြဲတမ်းကြီးညာတယ်အခုတည်းကကြီးညာချက်တရားဝင်မထွက်သေးပါဘူးခင်ဗျာ Facebook ဆာမဲနာမှာကသူတို့လူတွေလှုပ်ထတာတွေကအရင်အဟောင်းတွေကိုကန့်တင်ထားတာပါ
အခုလက်တလုံးမှာရောဒီမြန်မာနိုင်ငံသားလူသမားတွေကိုမလေးရှားအစိုးရဘက်ကဖမ်းဆီးရေးယူတာတွေရောရှိနေလားရှင
့်အဲကျွန်တော်တို့နေရာခွကြားမှာတော့ဒီလိုအဖမ်းဆီးတွေရှိပါတယ် on your operacy ကိုမလေးလို့ခေါ်ရင်အဲ operacy ဆိုတဲ့နေရာတွေနဲ့တို့ရှောင်းတခွင်စစ်ရုံတွေကိုဝင်ဖမ်းတယ်ကုန်တိုက်တွေကိုဝင်ဖမ်းတယ်အပွားလာတွေကိုဝင်ဖမ်းပြီးအဲအဲ့ဒါမျိုးတွေရှိပါတယ်နိုင်ငံတော်အစိုးရနဲ့အခုအနေအထားကဒီ calling နေပါတယ်ကိုဒီဘက်ကိုပြန်ပြီးမချပေးဘူး calling ဆိုတာဒီအလုပ်သမားတွေပေါ့လေအလုပ်လုပ်ဖို့အလုပ်သမားပို့ဖို့ကမချပေးတဲ့အခါကျတော့ဒီမလေးရှားအစိုးရကနေပြီးတော့သူ့အလုပ်သမားအစ်စ်တွေကိုသူ့အတူရှာပြီးအလုပ်ခန့်မယ်ပေါ့လေမလေးရှားအစိုးရလည်းနည်းနည်းတင်းမာတယ်ပေါ့တင်းမာတဲ့အခါကျတော့ဒီအလုပ်ကိစ္စတွေအားလုံးဟာဆိုရှင်သူကနောက်ပိုင်းဖမ်းဆီးနိုင်တယ်ပေါ့ဘာဖြစ်လို့လဲဆိုတော့ဒီမလေးရှားမှာမြန်မာနိုင်ငံသားအလုပ်သမားဦးကြီးကတော်များတယ်ဘာမှမရှိကြတဲ့လူကတော်များတယ်အဲ့တော့သူတို့ business တိုင်းကတော့ဒီဇင်ဘာ30ရက်နေ့နောက်ဆုံးထားပြီးသူတို့ဖမ်းမယ်ဆိုတော့ကြီးညာတယ်ဒါပေမဲ့အခုလောလောဆယ်အနေအထားတော့မကြီးညာသေးပါဘူ
းလက်တော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီမွတ်စလင်အရေးကိစ္စနဲ့ပတ်သက်ပြီးတော့မလေးရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာအလို့သမားတွေကိုရိုက်ခတ်မှုများရှိနေလားရှင
်ပြီးခဲ့တဲ့ကျွန်တော်4ရက်နေ့မှာဆိုရှင်ဝန်ကြီးချုပ်ကိုယ်တိုင်ဆန္ဒပြလိုက်တဲ့ကြောင်းဒီမလေးရှားကွာလာလာမှုဘက်မှာဆိုတော့မြန်မာနိုင်ငံသားတွေအတော်အလာတော့တော်တော်အခုအနေထားတွေစင်ကြင်ပြီးသွားလာကြတယ်။နောက်ဒီပြဿနာတွေအလုံးအားလည်းအခုကနည်းနည်းငြိမ်သက်နေတဲ့အခါကျတော့လူတွေကအိတ်ဆောင်စိုးရင်ကြတယ်ပေါ့။ဘာမှဖြစ်လာမလဲ၊ဘာမှဖြစ်လာမလဲဆိုတာနှစ်ကုန်ပိုင်းနဲ့ဖြစ်နေတော့အလုံးအားတော့ကြောက်နေကြတယ်ပေါ့ဟုတ်ကဲ့
။အဒီကြေညာချက်ကနှစ်စဉ်ဒီဇင်ဘာမှာအများရန်ပုံမှန်ထွက်နေကြဆိုတော့အရင်နှစ်တရာရောဒီလိုမျိုးကြေညာချက်ထွက်ပြီးတဲ့အခါမှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးတာရောအရေးယူတာရောဆောင်ရွက်မှုတွေရှိခဲ့လားရှင့်။
ဟုတ်ကဲ့ရှိပါတယ်ခင်ဗျာကျွန်တော်တို့မိသေးဆိုရှင်2003ခုနှစ်ကဒီဇင်ဘာ30ရက်နေ့နောက်ဆုံးသားပြီးဒီ overstay နေတဲ့ထွက်ရမယ်ထွက်တဲ့လူဖမ်းတဲ့လူကိုချိန်နှံပေးမယ်တတိယတို့တဲ့ဖမ်းဆီးမယ်ဓာဝင်9000ရိုက်မယ်ဆိုပြီးရုပ်စာနဲ့နှစ်စဉ်30ရက်နေ့ဒီဇင်ဘာနဲ့အမြဲကြီးညာပြီးတို့လုံးနေကြပါမယ်
အကြမ်းဒီလိုကြေညာချက်များထွက်လာခဲ့မယ်ဆိုရင်မလေးရှားဆိုရအနေနဲ့တင်းတင်းကြပ်ကြပ်ကင်တွယ်သွားဖို့ရှိရလို့ရောခံမှန်းထားပါလားရှင
်အဲမလေးရှားဝန်ကြီးချုပ်ကတော့သူ့ရဲ့ဒီတစ်ဖက်သက်ဆူဆူကြီးတွေကမှားယွင်းနေတဲ့ဟာတွေကအခုကနောက်ပိုင်းဆိုကျွန်တော်မြန်ဝမ်းထနေလူတော်များများသိလာတဲ့အခွင့်အကြောင်းသူကလက်ရှိအာဏာရအစိုးရဆိုတော့ဒါပြောလို့မရဘူးလေသူ့ရဲ့ပြောင်းလဲမှုတွေကအလို့သမားတွေကိုပြန်ပြီးဒီတဖက်ကမြန်မာနိုင်ငံတော်ရိုက်ခတ်ပဲနဲ့အလို့သမားတွေဘက်ကိုပြန်ပြီးရိုက်ခတ်နိုင်တယ်လို့ဘာမှမရှိတဲ့လူတွေကစိုးရင်ကြတယ်ပေါ့ဒီကြောက်ရင်ကြတယ
်အခုလိုဖြစ်ကြပြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်